ဆူရနိုင်ငံမှာအယက်သားဆူရကိုဖယ်ရှားပြီးစစ်တပ်ကဖွဲ့စည်းထားတဲ့ယာယီဆူရအကြီးအကဲဖြစ်အာနာသိန်းစစ်ကောင်းဆောင်ကသူ့ဖတ်သူခံရလိုက်ပါတယ်။အာနာသိန်းပြီးတရင်နှစ်ပတ်ကြာမှာပဲပိုချိုချီအက်ဒက်ဖတာဘွားခန်ယာယီဆူရအကြီးအကဲတာဝန်ယူမယ်ကြောင်းဆူရန်ရုံးမြင့်တန်ကြားကကြာသပတေးနေ့မှာကြေညာလိုက်တာပါ။ရပ်ဖက်ကိုအာနာလွှတ်ပေးမယ်ကြောင်းဆူရန်စစ်တပ်ကအကြီးအကဲခရီးပေးထားပေမယ့်အာနာသိန်းစစ်ကောင်းဆောင်ကအာနာချုပ်ခံလိုက်တာလည်းဖြစ်ပါတယ်။အောက်တိုဘာ25ရက်နေ့စစ်တပ်ကအာနာသိမ့်ပြီးနောက်ပိုင်းဆူရန်နိုင်ငံမှာအစိုးရရရှိရတဲ့နိုင်ငံရေးကောင်းဆောင်တရားရုံးအပြင်အာနာသိမ့်မှုဆက်ကျင်ဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူအများအပြားကိုလည်းဖမ်းဆီးထားတာပါ။လူငယ်တပ်ဖွဲ့တွေရဲ့နေနည်းမှုကြောင့်အာနာသိမ့်မှုဆက်ကျင်ဆန္ဒပြသူအနည်းဆုံး14ယောက်သေဆုံးကြောင်းလည်းဆူရန်ဆရာဝန်များအဖွဲ့နဲ့ကုလသမဂ္ဂကပြောဆိုထားပါတယ်။ဆူရန်နိုင်ငံမှာစစ်တပ်အာနာသိမ့်လိုက်တဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်နိုင်ငံကတိုင်ဝမ်ကပြစ်တင်ရှုတ်ချထားပြီးစစ်ဖက်ရက်ဖက်ပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရထံအာဏာလွှတ်ပေးဖို့လည်းတောင်းဆိုထားတာပါနိုင်ငံရေးချက်တွေကိုနိုင်ငံကတိုင်ဝမ်ကဂျောင်းဝင်ဆေးဆက်ပေးဖို့ကြိုးပမ်းနေရမှာဆူရန်နိုင်ငံဆိုင်ရာကုလသမဂ္ဂထူးခိုဆရာလည်းအင်္ဂါနေ့တုန်းကအာဏာသိမ်းစစ်ကောင်စားဘိုချိုကြီးပါကနဲ့တွေ့ဆုံတဲ့အကြောင်းကုလသမဂ္ဂတွင်ရေးမှူးချုပ်ယုံကပြောဆိုထားပါတယ်